တိုင်ဖုန်မုန်တိုင်းကင်မီကြောင့်ထိုင်ဝမ်နိုင်ငံရဲ့တောင်ပိုင်းရေမိုင်16မိုင်အကွာတောင်တရုတ်ပင်လယ်ထဲမှာတော့မနေ့ညနေပိုင်းတုန်းကတင်းမောဒဇင်းနစ်မြုပ်ပြီးတော့ဒဇင်းတောင်တင်နေတဲ့အထက်မှာမြန်မာနိုင်ငံသားဝန်ထမ်းတချို့ပါဝင်ပါတယ်။အဲ့ဒီဝန်ထမ်းတွေကိုကယ်ဆယ်နိုင်ရေးထိုင်ဝမ်ကမ်းခြေဆောက်အာဏာပိုင်နေနဲ့ဆက်သွယ်ဖို့မြန်မာပင်လယ်ကူးတင်းမောများအဖွဲ့အစည်းကစ조사နေပါတယ်။ဒီအကြောင်းရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးတော့ကိုငင်းချန်းကတင်ပြပေးပါမယ်ရှင်
။တန်ဇေးနီးယားအလံလွှင့်ထူထားပြီးမြန်မာတင်းမောသား6ယောက်လိုက်ပါလာတဲ့ဖူရှန်ကုံတင်းမောဟာထိုင်ဝမ်ခေါဆန်းစိတ်ကန်းကထွက်ခွာလာပြီးရေမိုင်16မိုင်လောက်အရောက်မှာတိုင်ဖုန်းမုန်တိုင်းကြောင့်နင်းမြုပ်ခဲ့ပါတယ်။ဒီလိုနင်းမြုပ်သွားတဲ့အတွက်တင်းမောပေါ်မှာပါလာတဲ့မြန်မာဝင်တဲ့6ယောက်လုံးအသက်ငယ်ဂျက်ကက်တွေဝတ်ပြီးတင်းမောပေါ်ကခုန်ချသွားတာဖြစ်တဲ့အကြောင်းထိုင်ဝမ်မိသက်ဌာနတာဝန်ရှိသူတွေကပြောဆိုထားပါတယ်။ဖူရှန်တင်းမောပေါ်မှာပါလာတဲ့မြန်မာ6ယောက်ထဲက4ယောက်ကိုကယ်နိုင်ခဲ့ပေမဲ့တင်းမောကပတိန်ကတော့သေဆုံးသွားတယ်လို့ထိုင်ဝမ်ကမ်းခြေဆောင်တပ်ဖွဲ့ကသတင်းထုတ်ပြန်ထားပါတယ်။ကျန်တဲ့သူတွေကိုဆက်ပြီးရှာဖွေနေပါတယ်။ဒီကိစ္စကိုဆောင်ရွက်နေတဲ့မြန်မာရေချောင်းဦးစီးဌာနကအမိမဖော်လိုတဲ့တာဝန်ရှိသူတဦးကတော့ရထားတဲ့သတင်းတွေအရဖူရှန်တင်းမောပေါ်မှာပါတဲ့မြန်မာတဲက၄ယောက်ကိုကယ်ဆယ်ထားနိုင်ပြီလို့ပြောပါတယ်။နောက်ထပ်ကုံတင်းမောတစ်စီးကတော့မုံတိုင်းအတွင်းတောင်တင်သွားတာဖြစ်ပြီးမြန်မာတင်းမောသားကပတိန်ကိုကယ်ထားနိုင်တယ်ဆိုတဲ့သတင်းကိုကြားရကြောင်းနှစ်စီးစလုံးနဲ့ပတ်သက်တဲ့ကိစ္စတွေကိုထိုင်ဝမ်ကမ်းခြေဆောင်တပ်ဖွဲ့တွေနဲ့ဆက်သွယ်ထားကြောင်းမြန်မာနိုင်ငံပင်လယ်ကူးသင်္ဘောသားအလုံသမားများအဖွဲ့ချုပ်ရဲ့ဥက္ကဋ္ဌဦးစိုးမင်းအောင်ကပြောပါတယ်အသေးစိတ်ကိုတော့လက်တလောမှာအတိအကျမပြောနိုင်သေးကြောင်းလည်းသူကအခုလိုပြောပါတယ
်ကျွန်တော်တို့အနေနဲ့ကတော့အဲ့ဟာရဲ့အသေးစိတ်ပေါ့တစ်ခုတစ်လုံးရဲ့အသေးစိတ်ကိုတော့ကျွန်တော်ပြောဖို့နည်းနည်းခက်နေပြီကျွန်တော်တို့ကတော့ဘာလို့ခါလဲဆိုတော့သင်္ဘောသားကူးရောက်လိုက်တဲ့နဲ့တင်းသွားတယ်ဒီလေတင်းသွားပါတယ်ဆိုတဲ့ဒီသားစုတွေကတော့ကျွန်တော်တို့အဖွဲ့ချုပ်ကိုလာရောက်ဒီတော့ဆက်တယ်ပါဆိုပြီးကျွန်တော်တို့ဟိုဖိတ်ခေါ်ထားတယ်ဗျဒီနေ့ပြန်သွားတော့ရှာလို့တွေ့ရဲ့ခန်းနာအောင်လည်းဘာမှမရှိနေခိုက်တဲ့ညောက်သွားတယ်ဆိုရင်တော့နောက်ဆက်ကြည့်ရပြန်အသက်ရှင်းဖို့မလိုဘူးပေါ့လေအကယ်၍ကြောက်သွားတယ်လို့ယူဆရင်ကျွန်တော်တို့ကသူ့ရဲ့ဆက်အမကံကြိုးကြီးကိစ္စတွေပေါ့လေအကြံပြုသေးတယ်ဒီနေ့ဒီနေ့အတွက်ကျွန်တော်တို့ဖွဲ့ချုပ်ကိုလာပြီးတော့ဆက်တယ်ပါဆိုပြီးဖိတ်ထားတာရှိပါတယ
်တနင်္လာမိုင်140ကျော်တိုက်ခိုက်နေတဲ့ဂမ်မီတိုက်ဖုန်းမုန်တိုင်းကြောင့်ထိုင်ဝမ်အနီးတောင်တရုတ်ပင်လယ်ထဲမှာ24နိုင်အတွင်းတင်းမောတစ်စီးနင်းမြုပ်ပြီးနောက်တစ်စီးကတော့တောင်တင်ခဲ့တာပါတိုင်ဖုန်းမုန်တိုင်းကြောင့်ထိုင်ဝမ်ကျွန်းမှာပျက်စီးဆုံးရှုံးမှုတွေနဲ့အသေးအပြောက်တချို့ရှိပြီး၈နှစ်အတွင်းအပြင်းထန်ဆုံးမုန်တိုင်းဖြစ်တယ်လို့လည်းသတင်းတွေမှာဖော်ပြကြပါတယ်ခင်ဗျာ